VOA အမေရိကန်တန်ကဗုဒ္ဓဟူးနေ့မနက်ခင်းသတင်းလေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကျန်းမာရေးဝန်ထမ်းတွေကိုကိုဗစ် -19 ကာကွယ်ဆေးအရင်ဆုံးစထိုးပေးနေတဲ့အထက်မှာမြန်မာနိုင်ငံဆရာဝန်တွေလည်းပါဝင်ပါတယ်။အခုလိုကိုဗစ် -19 ကာကွယ်ဆေးထိုးရတဲ့ပတ်သက်ပြီးကိုရိုင်းအထူးခံခဲ့တဲ့အထွေထွေတခုဆရာဝန်ဒေါက်တာစိုးပိုင်ကိုကာကွယ်ဆေးထိုးသင့်မထိုးသင့်တဲ့ပတ်သက်လို့ဆက်သွယ်မေးမြန်းလာပါတယ်။ကျွန်တော်အောင်မြတ်သူပါ။Florida ပြည်နယ် Jackson Memorial ဆေးရုံရဲ့အထွေထွေထူးကဒေါက်တာစိုးပိုင်ဟာပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲ Pfizer ကထုတ်တဲ့ကာကွယ်ဆေးကိုပထမအကြိမ်ကိုယ်တိုင်အထိုးခံခဲ့တာပါ။ COVID-19 ကာကွယ်ဆေးကိုယ်တိုင်အထိုးခံထားသူတူအနေနဲ့ကာကွယ်ဆေးကိုထိုးသင့်မထိုးသင့်တဲ့ပတ်သက်လို့သူကအခုလိုကြံပေးပါတယ
်။ COVID-19 ကာကွယ်ဆေးကတော့အလုံးထိုးသင့်တယ်လို့ဟိုကျွန်တော်ထင်ပါတယ်။အဲဒီ pregnancy နော်ကလေးတွေနဲ့ကိုဝင်ဆောင်မျိုးသမီးတွေကိုသူတို့ဆန်းထားတဲ့data မရှိသေးတော့သူတို့ကတော့ exception ပေါ့ကျန်တဲ့လူတွေကလုံးတော့ထိုးတဲ့နဲ့တော့ကျန်မှာ
ဆရာအခုထိုးပြီးတဲ့နောက်ပိုင်းမှာကိုခန္ဓာကိုယ်ကဘလို့တုံ့ပြန်ချက်တွေဖြစ်လာတာလေ
ကျွန်တော်ဘာမှတော့ major ဘာမှထိုးတွေမရှိပါဘူးဟို flu shot ထိုးလို့ပဲနည်းနည်းတည်းထိုးရနေတာနာတာနဲ့နည်းနည်းနှုံးတာလည်းတော့ပါပါဘာမှတကယ် major ပါပြတ်မှာမရှိပါဘူးဆိုတော့ဒီလိုကောင်းပ
ါပြီးတော့ဒီလိုကာကွယ်ဆေးနှစ်ခါထိုးရတဲ့ဟိုအခြေအနေကဟိုဘာပါကြောက်ပါလဲ
ဟောပေါ့နော်ဟိုဒါကပထမတလုံးထိုးပြီးတော့ body ကဟိုပေါ့ကုခံ antibody ထုတ်တဲ့အခါမှာပထမ one dose ကတော့ပေါ့ initial dose နောက်တစ်ခုက booster dose နေနဲ့ပေါ့ပို့ပြီးတော့ body reaction ဟိုပို့ပြီးတော့အားဖြည့်တဲ့သဘောပေါ့နော်သူတို့လည်း vaccine ရတူတူပါပဲဒီတစ်ခုရမပေါ့ဘူးတလုံးနဲ့ပြီးတဲ့ဆေးပေါ့အများသောဖြစ်ရတော့ထပ်ထထိုးကြရရှိရအဲ့တော့ဒီ covid ဆီကနှလုံးထိုးရတယ်ပြောတာ
အခုလိုမျိုးကာကွယ်ဆေးတွေအခုမျိုးမျိုးရှိတာပေါ့နော်ဆိုတော့အခုအဲ့မျိုးမျိုးရှိတဲ့ကာကွယ်ဆေးပုံမှာဘယ်ကာကွယ်ဆေးပို့ပြီးတော့ကောင်းမယ်လို့ဆရာဆက်နေထင်ပါလဲ
ဟိုကိုဗစ်နဲ့ပတ်သက်လို့ကျောတိအခုသုံးနေတာနှစ်ခုပဲရှိတယ် Pfizer ဆိုတဲ့ Moderna နှစ်မျိုးရှိတယ်ဒီနှစ်ခုပဲကျွန်တော်တို့ဒီအမေရိကန်မှာသုံးနေတာပေါ့ဆေးက efficacy ကတူတူပါပဲကာကွယ်ဆေးကတူတူပဲလို့ပြောတယ်သူလုံထားတဲ့ data တွေကဘာမှတိတ်ပြတ်မပြောင်းဘူးဒါပေမဲ့ဆေးတူလောင်ရတဲ့နေရာမှာ Pfizer နဲ့ပုတ်ခဲ့တယ်သူက temperature အရင် -90 လောက်ကို Fahrenheit လောက်ကိုထားမှဇက်တိုက်ပေါ်ထိုးရစပြီးတော့ manufacture လုပ်တဲ့ချိန်ထိုးရဒီအချိန်လုံးဇက်တိုက်ဒီ temperature maintain လုပ်နေမှာဆေးကအာဏိသိရှိရအာ Moderna ကနည်းနည်းလေးပုံပြီးတော့ထိမ့်သိမ်းရလွယ်တယ်ပေါ့သူကဒီတယူတဲ့ပုံမှန် fish ထဲမှာထားလို့ရှိရင်ရတယ်ဆိုအဲ့ဒါတခုရှိရနောက်တခုက Pfizer ကြတော့ဒုတိယဆေးကို21ရက်နဲ့ညောက်မှထိုးတယ်။ Moderna 28ရက်ညောက်မှထိုးတယ်။တပတ်ချပြီးထိုးတာပေါ့။ January effect တွေကတော့တူတူပါပဲ effect ကို side effect တွေပါလေအကုန်လုံးသူဘာမှထိုးပြီးရှိပါဘူး။ဒီမှာလည်း America မှာနှစ်မျိုးလုံးသုံးပါတယ်။ဟိုနေတဲ့နေရာပေါ့ဒီနေတဲ့ institution ကစီစဉ်ပေးအပေါ်မှာတည်ရတယ်။ဘယ်ဟာပေါ်ရတဲ့ပုံကောင်းလို့ဆိုတော့မရှိပါဘူး
။အခုတော့ကာကွယ်ဆေးထိုးသူတွေကဟိုအကန့်အသတ်တွေရှိတာပေါ့။အဲ့ဒီကနေ့ချက်ရတဆဆနဲ့အောက်ဒီယောဂအခန်းရှိသူတွေပေါ့ဥမာကိုဝန်ဆောင်တွေပေါ့အဲ့တော့ဒီကနေ့ချက်တွေကိုဘာကြောင့်သတ်မှတ်ထားရလဲ
အဲ့ဒါတော့ special population သဘောမျိုးပေါ့နော်အခုက emergency ထုတ်ရတဲ့သဘော FDA ကလည်း emergency approve ဖြစ်တာဆိုတော့သတိထားရပေါ့ကလေးတို့ pregnancy ကိုဥကွင်းဆောင်နေကြတော့တာမန်လူဆန်းတဲ့ research တဲ့ပို့အများကြီးပို့ပြီးဆက်ရတာပေါ့နော်ဟိုအချိန်ပို့ယူရတယ်ဟို data ပို့လို့တော့ပို့စိတ်ချရအောင်အခုလောဆရာ emergency နဲ့သုံးနေရဆိုတော့သူတို့ကလုံလောက်တဲ့ data မရှိသေးလို့ဒါကြောင့်မို့လို့ပြောတာပေါ့နော်ဟို safety အနေနဲ့ကစိတ်ပြောပြုနေအောင်ဟို data မလုံလောက်သေးလို့မထူးရနိုင်ဘူးလို့ပြောရတဲ့ပုံဟို NHS ကဒါလို့မဟုတ်ပါဘူးအ
ခုဆိုရင် COVID-19 ကာကွယ်ဆေးထွက်ပေါ်လာနေချိန်မှာပဲ virus က visa ဖွဲ့စည်းပုံတွေဆင့်ရပြောင်းလဲပြီးတော့ကူးစက်မှုတွေလည်းပိုပြီးတော့တိုးလာနေတော့တွေ့ရပါတယ်ဒီပေါ်မှာလက်ရှိထိုးနေကြတဲ့ COVID-19 ကာကွယ်ဆေးရဲ့ထိရောက်မှုရှိမရှိနဲ့ပတ်သက်ပြီးတော့ဒေါက်တာစိုးပိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။အဲ့ mutation ယူရိုပမှာဖြစ်တဲ့ဟာသိမကြသေးတပတ်နှစ်ပတ်လောက်ပဲရှိသေးတယ်။ဆိုဒီဆေးနဲ့အဲ့ new mutant ဖြစ်တဲ့ဟိုကနဲ့ဟိုကနဲ့ပိုးနဲ့ကိုက်မကိုက်သူတို့ခုမှဆန်းလို့ရှိသေးတယ်ပြောလို့မရသေးဘူး။ကျွန်တော်တို့ဒီအခုသုံးနေရတော့ UU regular COVID-19 ဟုတ်March April လောက်ပြဖြစ်နေတဲ့ဟာပဲထိနာဆိုဆန်နာဆိုအဲ့ဒါအတွက်တော့ပြောလို့ရအခုဖြစ်တဲ့ variant type ကြီးကြတော့မသိသေးဘူးဆန်တော့မရှိသေးဘူ
းလက်ရှိထုတ်ပြီးသားကာကွယ်ဆေးတွေဟာအမေရိကန်တနိုင်ငံလုံးကိုထိုးဖို့မလုံလောက်တာကြောင့်သတ်မှတ်ပြီးသားဦးစားပေးအုပ်စုတွေကိုပဲဖြည်းဖြည်းချင်းထိုးပေးနေရပြီး 2021 ခုနှစ်မှာတော့လူအများကျယ်ကျယ်ပြန့်ပြန့်အသုံးပြုနိုင်မယ်လို့ခန့်မှန်းထားကြောင်းဒေါက်တာစိုးပိုင်က VOA ကိုပြောခဲ့ပါတယ်ခင်ဗျာ။